မကလေလုံခဲ့တဲ့50ကျော်ကအမေရိကန်နိုင်ငံမှာလေဟို social media အကြောင်းကိုလာပြီးတော့ကြောက်ကြပူပါလေအဲ့ဒီလုံခဲ့တဲ့50ကျော်ကကျမတို့ကတော့ self respect လည်းပေးရမယ်ဘေးကလေးလည်း respect ပေးရမယ်source of reference ကိုလည်းတိတိကျကျပြောပြရမယ် plagiarism ကိုလည်းပဲမကူချတာတွေပါလေမလုပ်ဖြစ်စရာဘူးဆိုတော့ကိုချင်းသိက္ခာနဲ့တာဝန်ခံမှုတာဝန်ယူမှုဦးစားပေးတယ်ပေါ့နော်တင်ကြားမှုနဲ့ကြီးလာခဲ့တာဖြစ်ပါတယ်ကျမတို့လုံးဝဆို fake account ဆိုတာဟာငွေအလူခံတာကိုတည်ထားပါဆိုတာတခုလေးနဲ့ပါတာ哦ဒါပေမဲ့အခုကတော့ဒီ fake account နဲ့မိုက်ရိုင်းနဲ့ comment တွေပေးနေတာတော့ကျမစိတ်ထဲမှာထင်တာပဲလူတွေကအော်ကြောက်ပြားနဲ့ကြီးလာပြီးတော့အရှက်ပြားနဲ့မကြီးတတ်သေးဘူးလို့ထင်တာပဲမလုပ်တင်တာကိုလုပ်တာမပြောတင်တာကိုပြောတာလည်းရှက်ဖို့ကောင်းတယ်လေအလုပ်တင်တာကိုမလုပ်တာပြောတင်တာကိုမပြောတာလည်းရှက်ဖို့ကောင်းတယ်လေပြီးတော့ဟိုစုပ်ယုံနေလို့ထင်တယ
်ဟုတ်ကဲ့ဆိုတော့အထောက်ကူဖြစ်စေတဲ့အပိုင်းကမရှိဘူးလားခင်ဗျာကျွန်တော်အကောင့်မြင်တဲ့အပိုင်းနဲ့စပြီးတော့ဆွေးနွေးရအောင
်ဟို information တွေကတော့ share လုပ်တာပဲကျွန်မဆို Facebook အကောင့်မထားဘူးဘာဖြစ်လို့လဲဆိုတော့အဲပူစားပူလောင်တိုင်းဝိုင်းနဲ့မှမနေချင်ဘူးဆိုပြီးတော့လေမထားတာလေဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှင်စားတဲ့လူတယောက်ပဲပေးတာလေဒီဥရောပကိုအစိတ်ခတ်မိပြီဆိုတမျိုးစက်လုံးပေးတာလေအဲ့တော့ဒီလိုမျိုးနေရာမှာကိုတီးဟိုတော့အကြောင်းပြုတော့သူတို့ဘာကျစီကပစ္စည်းကြောင့်ပြောတယ်ဆိုကြတယ်ကအဲ့ဒီလူရဲ့စိတ်သားလည်းမကောင်းဘူးပေါ့နော်နောက်အဲ့လိုလူမျိုးကလည်းပဲကောင်းကောင်းအိပ်ပျော်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာတရားသေးရဲ့သဘောထားလည်းဖြစ်ကြည့်ပါရခင်ဗျာဆိုရှယ်မီဒီယာတွေမြန်မာနိုင်ငံမှာအတိုင်းပြည်အတွက်အခက်အခဲကြုံရတဲ့ကာလလို့ဆိုရမယ်ဒီချိန်မှာအထောက်အကူဖြစ်တာတွေများရှိပါလားရင်းဆုံးအကောင့်ဘက်ကစပြီးကြည့်ရအောင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရားတော့ပြောမယ်ဆိုရင်ဟိုအစီတဝင်းဝင်းတဲတဆက်ဆက်လို့ဖြစ်လာပါတယ်အထောက်အကူဆိုလို့ကျွန်တော်အထောက်အကူလေးရွေးပြောရမယ်ဆိုလို့ကျွန်တော်တို့သတင်းသမားတွေအတွက်ကတော့ကျွန်တော်တို့ဒီ network တွေအရန်ကျယ်ပြန့်တယ်သတင်းအစားအနာတွေတဲလွန်စားတွေရဖို့အမတန်လွယ်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီ network ရှိရင်ရှိသလားကျွန်တော်တို့ရဲ့ nepe ကျုံသွားတယ်ကျွန်တော်တို့တယောက်တယောက်ယဉ်နီးမှုကလည်းအရန်ကိုရှိလာတာပေါ့နော်ဆိုတော့အဲ့တစ်ချက်ရဲ့နောက်စိတ်ဝင်စားဖို့ကောင်းတဲ့တစ်ချက်ကကျွန်တော်မကြသေးပြီအောင်သတိထားမိတဲ့ချက်ကပါလဲဆိုတော့ဒီကျွန်တော်တို့တိုင်းပြည်ရဲ့အမှန်စာဖတ်နေတဲ့တိုင်းပြည်ခရာဟိုစာမဖတ်ကြဘူးကျွန်တော်တို့တိုင်းပြည်မှာမဂ္ဂဇင်းတို့ကျွန်တော်တို့သတင်းစာတို့ဆိုလို့ရှိရင်ရှက်ဖို့ကောင်းအောင် circulation ကလည်းအရန်နေပါလေဆိုတော့အဲ့လိုမျိုးရှိနေမှတ်တက်ကောင်းနေပြီးတော့ဒီလိုမျိုး social network တွေပေါ်လာတဲ့အခါကျတော့မတိမတာကျွန်တော်သတိထားမိတဲ့ချက်ကပါလဲဆိုတော့စာဖတ်တဲ့တုံးတက်လာတယ်ဘာလို့ဆာကကျွန်တော်တို့ပုံစံအမျိုးမျိုးနဲ့ဒီပေါ်မှာတင်ဆက်လာကြတဲ့ခါကျတော့သူတို့ပြည့်ဒီတန်မာရေးနဲ့ပတ်သက်လို့တခြား knowledge နဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးတို့ဒါမျိုးကိုကောင်းမွန်တဲ့ရှုထောင့်အောင်ကောင်းမွန်တဲ့ယူရက်တဲ့သုံးချတာတွေတွေ့ရတယ်တွေ့ရတာတော့မထိုးဘူးလို့တော့ပြောရမှာ
ဟုတ်ကဲ့ဆိုတော့မကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်စောစောကတော့စဉ်းစားထိုက်ပြောသလိုပဲအမုန်းပွားတယ်မဟုတ်တဲ့စိတ်တွေလူတွေကိုအစိတ်ပြင်းစေတဲ့သုံးနှုံတွေအရေးသားတဲ့လှုပ်လာကြတယ်ဒါပြည်တွင်းပေါ့လေပြည်တွင်းလူမှုအဆိုင်အဝိုင်းပေါ်မှာရိုက်ခတ်တဲ့ကိစ္စနောက်တော့ပြပကလည်းပဲဒီကိစ္စကြောင့်အထင်မြင်သေးကြတဲ့အများကြီးဖြစ်လာတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုဘယ်လိုပြုပြင်နိုင်မလို့ထင်ပါလဲခင်ဗျာတော်စင်ခိုင
်။ဟောလာဟာလာဒီကတော့တတိပြင်ရမှာအမှန်တရားတရားဖွင့်ချက်တာလေဒီစကားလေးရှိလာပဲဦးကျော်စံပါရဲ့အဲ့တော့လုံနိုင်တာကတော့ဒီအတိုင်းပိုင်းကိုပဲတန်ကျေပြီးတော့ပြန်ရှင်းတဲ့အလိုပဲလို့ရှိတာပဲလို့ကျွန်မတော့မြင်တာပဲအကျက်ကကြီးဆုံးနေတဲ့ပတ်ဝန်းကျင်မှာတော့ဥမောက်ရှိတဲ့လူတွေကလည်းရုန်းကပ်မှာပါ။
အဲ့တော့ဘသူကတာဝန်ယူပြီးတော့အဲ့ဒါကိုဖြည့်ရှင်းကြမလဲခင်ဗျာ
။အားရတိုင်းချင်းကလည်းဖြည့်ရှင်းမော်ပြီးတော့မယ်ဘေးကတာဝန်ချင်းကလည်း community ကလည်းဝိုင်းရှင်းမော်ဟိုဟို social media ကလည်းနှစ်ခုပဲလောက်တာလို့ဒီမှာချင်းနေကြ။တစ်ခုကဘာလဲဆိုတော့ identity ပေါ့ကျွန်တော်ဘယ်သူပါကျွန်မဘယ်သူပါကျွန်တော်ဘယ်လောက်ဘာရောက်နေတယ်ဘယ်ယူသွားနေတယ်ပေါ့။နောက်တစ်ခုကတော့အေးဘယ်သူရေးဘယ်ကမှရှိနေတယ်လဲအေးပြန်တီးရတယ်လေဆိုတော့အဲ့ဒီ personal ကိစ္စတွေကများနေတယ်family being in a personal ground မှာပဲပြရများတယ် professional ရတာဟာ 20% ဆို percent လား 80% လောက်ကြာမိုးနေတာဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူးကျမတို့ကကာယခံရှင်ကပဲ encounter ပြန်လုပ်ရမယ်လို့ထင်တယ်အဲ့ဒါကိုအတိုင်းဝိုင်းကနေကူညီလိုက
်ဆရာဒီဟာသူရဲ့သဘောလည်းပြောပါဦးခင်ဗျာဘယ်လို
Okay ကျွန်တော်ကတော့လေလောလောလတ်လတ်ပူပူတော့တော့ကျွန်တော်ခံစားထားတဲ့ကိစ္စတွေရှိတာပေါ့နော်ကျွန်တော်ဒီရခိုင်ကိစ္စဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီဓာတ်ပုံတွေအတူတူသုံးတာတွေဟလာဟိုကျွန်တော်တို့ဟိုမီဒီယာတွေလည်းတိုက်ခိုက်ခံရတာဒီခုတလောမှာလေမီဒီယာတွေလည်းတိုက်ခိုက်ခံရတဲ့ခါကျကျွန်တော်သတိထားမိတာတခုရှိတယ်ဗျအဲ့ဒါပါလဲဆိုတော့ Facebook account ဖွင့်တဲ့လူတွေကမီဒီယာတွေကဘယ်သူဘယ်ညာပြောပြီးတော့တကယ်တမ်းကျတော့သူကိုယ်၌ကမီဒီယာတခုဖြစ်တယ်ဆိုတာမေ့နေတယ်အဲ့တော့ကျွန်တော်တို့ကဒီကိစ္စကိုပြောရမယ်ကိုယ်တယောက်က Facebook account တခုရှိတယ်သူများ information တခုကိုကိုယ်ညာလေးကိုယ်အုံနောက်လေးနဲ့စဉ်းစားပြီးတော့ share လိုက်တာနဲ့သူကမီဒီယာဖြစ်သွားတယ်သူကိုယ်၌ကမီဒီယာဖြစ်နေဆိုတာသူမသိဘူးအဲ့တော့အဲ့ဒီ awareness ကြီးအားလုံးရဖို့လုပ်တယ်ကိုကလည်းလူတိုင်းကို media လို့လက်ညှိုးထိုးနေမယ်ဆိုတာ Facebook တုံးလိုက်တာနဲ့ကိုက media ဖြစ်သွားပြီကိုက media ဖြစ်သွားပြီဆိုရင်အသိနဲ့ media ethic ကိုပြည့်ပြည့်နဲ့လိုက်နာသင့်တယ်ဆိုတော့ awareness မျိုးရှိဖို့ကျွန်တော်တို့ဝိုင်းစိုးစားမယ်အဲ့ အထူးသဖြင့်အစိုးရဒီကိစ္စကိုနားပြပေးရမယ်ဘာလို့အခုအစိုးရကိုယ်တိုင်ကဒီတောင်ခံစားနေရတော့အစိုးရဒီကောင်းကျိုးဆိုးဖြစ်တယ်ပေါ့နော်ဒီ social network နဲ့ပတ်သက်တဲ့ကောင်းကျိုးဆိုးဖြစ်တယ်သူမသိကြိုးချင်ပြတာလို့ဖြစ်နေတယ
်
စိတ်လည်းမပူဘူးအမှန်တော့စိတ်ပူရမယ်ကင်တွယ်ရမယ်နားပြပေးရမယ
်ဟုတ်ကဲ့ဆိုတော့အစိုးရရဲ့မီဒီယာကိုလည်းပြောစရာရှိလာလိမ့်မယ်ထင်ပါတယ်မြန်မာနိုင်ငံကပြည်သူတွေကဘယ်မလိုက်တဲ့ကနမှန်ကန်ခိုင်လုံစိတ်ချရတဲ့မီဒီယာနဲ့ဘလောက်အကျွမ်းတဝင်ရှိခဲ့လို့လဲတစ်ချိန်တုန်းကမီဒီယာလောကကိုအစိုးရကြီးပဲ level ကြီးအုပ်ချုပ်ကင်ထားခဲ့တဲ့အချိန်မှလည်းပဲများစွာအဖြစ်ကအဖြစ်မှန်တဲ့သူတို့လူကျင်တဲ့ဆူတော်ကသူတို့ရဲ့ဝါဒဖြန့်ချီသူတို့အပြစ်ကိုဖုံးကွယ်တဲ့ဆူတော်ကရေးခဲ့တဲ့ဆိုရင်မှားမယ်မဟုတ်ဘူးလို့ထင်ပါတယ်ဆိုတော့အစိုးရဘက်ကအခုခါမှာဘလောက်ပြောင်းလဲလာပါလဲဒီ social media ကိုသူတို့ကထိကွနိုင်မဲ့အလားလားဘလောက်ရှိပါလဲတော့ဆွေစဉ်ထိုက်ဆွေးနွေးပါခင်ဗျာ
အမတော့အခုလောလောဆယ်ဘယ်သူဘယ်သူမှဘာမှမလုပ်နိုင်ဘူးလို့ထင်တာပဲအစိုးရကလည်းပဲမလုပ်သေးနိုင်ဘူး policy အရဟိုသူပြောတဲ့66ကကြီးတွေဘာတွေရလဲပဲမထီရောက်ပါဘူးတကယ်တော့ဟိုထီရတခြားခုတ်ရတခြားလို့ဒီမှာထင်ပါတယ်ဟိုနစ်နာတာတော့တကယ်နစ်နာတယ်ဘာလို့ဆိုတော့ကျမရုပ်ရည်ပွဲတော်ကြီးလုပ်တာဟုတ်လုပ်တဲ့ခါကျတော့ဟိုလာတဲ့လူကလည်းပဲဘေးစီတတိထားတော့ security ကတော့အရေးကြီးတယ်လို့အဲ့လိုမတက်နဲ့ပြောတဲ့လူပါရှင်တချို့ကကြတော့လေငါမနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့နင်တို့တန်းကြီးကဟို security ကိုစိတ်မချလို့လို့ပြောတဲ့လူကြီးလည်းရှိတယ်။ November မှာလုံမဲ့ပွဲတော်အတွက်ကိုလူ3ပုံ2ပုံကတန်းတောင်းလောက်တာကိုခံနေရတယ်လေအခု
ဆရာတီဟာသေးတော့
ဒါကျွန်တော်တို့အမြင်ကတော့ရှင်းပါတယ်ဒီ social media ကိုကျွန်တော်တို့တိုင်းပြည်မှာခွင့်ပြုမယ်ဆိုလို့ရှိရင်တော့အစိုးရကစဉ်းစားရမယ်ကင်တူရပဲဒီအကျိုးအပြစ်ကိုတွက်ပြီးတော့ပြင်ဆင်သင့်ပြင်ဆင်နိုင်တာတွေဥပဒေအရရောကျွန်တော်တို့ဒီလူတွေ education အရရောဟိုဒီပေးတဲ့အလုပ်ကိုတော့ထိန်းတဲ့အလုပ်ပေါ့ထိန်းတယ်ဆိုတာပိတ်ပင်ဖို့ပြောတာမဟုတ်ဘူးဒီလိုကျွန်တော်တို့ဒီတိတိရောအကျိုးရှိရှိသုံးပြီးအကျိုးမရှိတဲ့ဟာမျိုးတော့ကရာဇဝမှုဖြစ်စေနိုင်တဲ့ဟာမျိုးဒီလူဖွဲ့စည်းပွားအန္တရာယ်ဖြစ်စေတဲ့ဟာမျိုးမသုံးဘူးသာသဖြင့် education ဘိုင်းလည်းပေးရမယ်ကျွန်တော်တို့ seminar တွေလုပ်ရမယ်ဒီပေါ်မှာအလုံးပါဝင်တဲ့ကိုယ်နည်းမှုတွေလုပ်ပြီးဥပဒေရေးဆွဲတဲ့ရေးဆွဲမယ်ကျွန်တော်တို့ပညာရေးနယ်ပယ်မှာလည်းချပြီးတော့တချို့အားတွေလည်းဟိုဒီကျွန်တော်တို့ကြောင်းမှာဘယ်လိုပင်မလဲပေါ့နော်ကျွန်တော်တို့ဒီအားမျိုးတွေကအားလုံးအစိုးရဘက်ကနေဦးဆောင်ပြီးလုပ်ပေးဖို့လိုပါတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စဉ်းစားကြည့်ရဲ့တော့စဉ်းထိုက်ဝီဝီစီမဲ့ထင်ပါတယ်နိုင်ငံတကာမှာဆိုရှယ်မီဒီယာသုံးတဲ့ဟာတွေကျွန်တော်တွေကအင်္ဂလိပ်လိုသုံးတဲ့ဆိုရှယ်မီဒီယာပဲကြည့်ပြီးတခြား language နဲ့ဟာတွေတော့စိတ်မစီးပါဘူးနော်စီးရတဲ့လောက်ကတော့ကျွန်တော်စီးစလောက်ပေါ့လေအနှစ်သာရရှိတဲ့ဝေဖန်သုံးသပ်မှုတွေပိုတွေ့ရပြီးတော့ဒီလိုနိမဲငဆပြောကြတာဆဲတာတော့လည်းနည်းနည်းတော့ရှိတယ်ဒါပေမဲ့တလောက်မြန်မာဆိုရှယ်မီဒီယာတွေမှာလောက်မများဘူးလို့ထင်ပါတယ်အဲ့တော့မြန်မာပြည်မှာဒီလိုဖြစ်နေရတာကိုဘာလဲအဲ့လူမျိုးရဲ့ဇိတ်သဘာဝလား delay လား society တစ်ခုလုံးရဲ့ delay လားသူတိမဟုတ်တာခံပြင်းပောက်ကွဲစရာတွေကျွန်တော်ငယ်ငယ်တုန်းကဆိုဘောလုံးဘွဲသွားပြီးတော့အိမ်မှာအဆင်မပြေတာသွားဆဲတယ်ပါညာမကြခဏပြေလုံးထုတ်ကြတာခြောက်ဥပါတယ်ဆိုတော့အဲ့လူများပောက်ကွဲနေကြတာလား delay လားဆိုတာဒေါ်စူဇင်ထိုက်ဘယ်လိုသုံးသပ်လို့ပါလဲ
ကျမတော့ cultural shock ရနေတယ်လို့ပြင်တာပဲလေအရင်တော့ကမပြောမစိုးပဲနဲ့နေနေရနေအခုပြောခွင့်ဆိုခွင့်ရတဲ့အခါကျတော့အတိုင်းအစာမရှိပါတော့အောက်ပွဲထွက်ကုန်တယ်လို့ထင်တာပါပဲအဲ့ဒါသူ့ရဲ့အုံနောက်ခဲကိုပြန်ပြီးတော့ကိုပြောတဲ့စကားကိုကိုတောင်းဝန်ယူပြီးတော့ကိုအချက်တရားနဲ့နေကြအောင်နေတင်ပြရမယ်လို့ထင်ပါတယ
်ဆိုတော့လွတ်ပေးလိုက်တဲ့လွတ်လပ်မှုနဲ့မတန်သေးဘူးဆိုတဲ့သဘောပေါ့
အဲ့လိုပြောရမလားတော့မသိဘူးလိုက်ကြအောင်โ
อเคဆရာဒီဟာဒီလက်ဆွေးနေပါဦးခင်ဗျာအဲ့လူမျိုး delay လာသတိမဟုတ်တာပောက်ကွဲနေရတာလား
သူတို့လူဖွဲ့စီအင်မတန်တနာဖို့ကောင်းတယ်အင်မတန်အငုံစိတ်နဲ့ကြီးပြင်းလာတယ်သူတို့မှာပောက်ကွဲကျင်တာတွေပြောကျင်တာတွေဖောက်ထုတ်ကျင်တာတွေရှိတယ်အဲ့တော့အဲ့လိုအခွင့်အရေးပေးတဲ့ social network ပေါ်မှာအနေအထားမျိုးပါသူတို့အကောင့်အထုတွေလုပ်မယ်သူတို့ပြောကျင်တာတွေညီတိညက်ပတ်တွေပြောရင်လည်းပြောမယ်သူတို့တခြားဟာတွေလည်းပြောရင်ပြောမှာပေါ့နော်အဲ့လိုဝယ်ဆဲရင်လည်းဆဲမယ်ပေါ့နော်ဒါမျိုးတွေလုပ်တယ်သူတို့လူဖွဲ့စီကပြောရင်ပြောရင်မတန်ဆွမ်းဘူးသူတို့မှာလေတန်ဆွမ်းဆွမ်းဆွမ်းနဲ့တကယ်ကိုဟိုတော့ပြောရင်လင်းလင်းနဲ့တခါကျကျွန်တော်တို့ကြီးပြင်းလာတာမဟုတ်ဘူးအဲ့တော့အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့လုပ်ရင်တော့တီးပြင်းကျွန်တော်တို့ဒီ social network ပေါ်မှာဖြစ်နေတဲ့စိုးကျိုးတွေရောလာလိမ့်မယ်စိတ်ခါတွေအချက်တရားတွေဆိုလည်းထိမ့်သိမ့်လာလိမ့်မယ်တော့အချိုးရှိတဲ့စကားကိုပဲပို့ပြီးပြောလာလိမ့်မယ်ဒီလိုဖြစ်ဖို့တော့ကျွန်တော်တို့ကအတိုင်းဝိုင်းရလဲထိမ့်ရမယ်ကျွန်တော်တို့ဒီပညာရေးအားလဲဟိုထိမ့်ရမှာပေါ့နော်အလုံးဝိုင်းထိမ့်ရမှာရပါလိမ့်မယ်က
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါပဲဆရာတီဟာသေးကပြောသွားပြီဆိုတော့အဲ့တော့ဒေါ်စူဇင်ထိုက်ကိုဆက်မေးချင်ပါတယ်ဒီမြန်မာဆိုရှယ်မီဒီယာရဲ့ရှေ့လာလာဘယ်လိုမြင်ပါလဲအရှင်းမပို့ပြီးရင်းကျက်လာမယ်ထင်သလားအဲ့လိုရင်းကျက်လာအောင်လှုပ်ရမယ်သောသောပညာရေးအတိုင်းဝိုင်းလူမှုအတိုင်းဝိုင်းထဲမှာဒေါ်စုစင်ထိုက်တို့လိုတိုင်းပြည်ရဲ့ဒါ role model ဖြစ်နေတဲ့နိုင်ငံကျော်အမှုပညာရှင်တွေရဲ့အခက်ကဏ္ဍလည်းဘလောက်အရေးကြီးလဲဆိုတာနည်းနည်းလေးပြောပါခင်ဗျာ
ကျမတို့အမှုပညာရှင်တွေဆိုတာတီတူကိုလေဦးဆောင်ရတဲ့လူတွေပေါ့နော် message တစ်ခုခုကိုပေးနေရတယ်အဲ့ဒီတောင်းကိုယူရမယ်လူတွေဖြစ်တယ်အခုကျမတို့ရုပ်ရှင်ကားတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင် social media နဲ့ပတ်သက်လို့ media မောပြန်နေတဲ့ရိုက်လို့ရှိရင်တောင်းမှာပ 样的叫摩巴西的哈姆里巴尼，他他妈都打我妹了。他妈都那边伢在里面，你给啥来着？当然得要，没有要比我偏心，比我路人打我细的，你他妈干什么？